ဂျီပင်နိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူ22သန်းကျော်အတွက်အရေးပေါ်ကယ်ဆယ်ကူညီမှုဖြစ်ဒေါ်လာငွေတန်း50ပေးအကြောင်းကုလသမဂ္ဂကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်မတ်လော့ခုတ်ကဂျီပင်နိုင်ငံရဲ့လူသားချင်းစာနာမှုအခြေအနေတိတ်ဆိုးနေတာအတွက်စိုးရိမ်ရဆဲဖြစ်ကြောင်းပြောကြားလိုက်ပြီးမကြာသေးခင်ကတိုးလာတဲ့တိုက်ခိုက်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေရဲ့အခြေအနေကိုပိုပြီးဆိုးစေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခြေအနေဆိုးရမလားစေဖို့ဝေရင်ကရောမြေပြင်မှာတိုက်ခိုက်မှုတွေကျော်ပေါင်းအောင်လုပ်အောင်မှာဖြစ်တယ်လို့လူသားချင်းစာနာမှုထောက်ကူတွေပို့ပေးဖို့စိတ်ကမ်းတွေကိုဖွင့်ပေးထားမှာဖြစ်ပြီးထောက်ပံ့ငွေအများပြားကိုအမြန်လှူဒန်းချမှာဖြစ်မယ်လို့လည်းပြောပါတယ်။ရေမြမှာတိုက်ပွဲတွေကြောင့်လူများစုကအခုခါမှာလူသားချင်းစာနာမှုထောက်ကူပဲအားကိုးပြီးရှင်သန်ရပ်တည်နေရတယ်လို့ဆိုပါတယ်။အစ်စ်ချထားပေးမဲ့ရန်ပုံငွေဟာရေမြမှာအစာရေးစံငတ်မှုနဲ့အန်ဒီယကျုံနေရတဲ့ဒေတာ28ခုနဲ့မကြာသေးခင်ကမှာတိုက်ပွဲရှိန်မြင့်လာတဲ့နေရာတွေအတွက်ထောက်ပံ့ဖို့ဖြစ်တယ်လို့ဆိုပါတယ်။ရေမြဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့အဗ်ဒူမာလစ်ကတော့ရေမြကတဘုံတွေအနေနဲ့ရက်သားတွေနဲ့နိုင်ငံရေးသမားတွေပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေအားလုံးချက်ချင်းရပ်ပြရမယ်လို့တောက်ကြံနေမှာပြောပါတယ်။2014ခရဲကမြို့တော်ကိုတင်ထားတဲ့တဘုံတွေအနေနဲ့ဖမ်းထားသူအားလုံးလွှတ်ပေးဖို့ဒုံးကျည်နဲ့ပြစ်ခတ်မှုရပ်ဆိုင်မှုပြန်ရက်သားတွေအတွက်လူသားချင်းစာနာမှုအကူအညီပေးခွင့်ပြုဖို့လည်းပန်ကြားခဲ့ပါတယ်။